အေရှားဝေါ့လ်ကုမ္ပဏီပိုင်ရှင်လော့စစ်ဟန်နဲ့တားဖြစ်သူပါဝင်သူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကုမ္ပဏီတွေကိုအမေရိကန်ပြည်အောင်စုကတန်ခတ်ပိတ်ဆို့အရေးယူလိုက်ပါပြီ။ဒါဟာဥတည်စာအပါဝင်သူနဲ့ဆက်ဆက်သူတွေစီးပွားရေးလုပ်ငန်းတွေကို February 5ရက်နေ့ကတန်ခတ်အရေးယူလိုက်ပြီးတဲ့နောက်ရက်20အတွင်းမှာဒုတိယမြောက်တန်ခတ်အရေးယူတာဖြစ်ပါတယ်။ကိုကျော်စောသိမ့်မဲ့ဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမအေးတန်နာကြီး။အခုဒီချိန်မှာလည်းအမေရိကန်ဘန်ဒါရေးဝန်ကြီးဌာနကအချက်အလက်အသေးစိတ်အပြည့်အစုံနဲ့အတူတန်ခတ်အရေးယူတဲ့စီးရင်ကိုထုတ်ပြန်ခဲ့တာပါ။ဘန်ဒါရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်လာပြီးမရှိမနှောင်းပါပဲ။အမေရိကန်သမ္မတရဲ့ထုတ်ပြန်ချက်လည်းအင်ဖြူတော်ကနေထွက်လာပါတယ်။သမ္မတရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းခဲ့ရမှာအမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူ Mr. Gordon John Drew ကဒီမိုကရေစီနဲ့အမျိုးသားပြည်လည်တင်းမြတ်ရေးအတွက်စစ်အစိုးရကနေလိုအပ်တာတွေမလုပ်ဆောင်ဘူးဆိုရင်နောက်ထပ်ဒဏ်ခတ်အရေးယူတာတွေထပ်လုပ်သွားမယ်လို့ပြောပါတယ
် President Bush's statement is very clear and that he would like to see a peaceful transition to democracy in Burma. We certainly hope the junta
သမ္မတဘုရားရဲ့ထုတ်ပြန်ချက်ကအင်မတန်ရှင်းပါတယ်။မြန်မာနိုင်ငံမှာညီညာစွာဒီမိုကရေစီအစဉ်ကူးပြောင်းတာကိုသူကမြင်တွေ့ကျင်တာပါ။မြန်မာစီအစွတ်ဟာမြန်မာပြည်သူလူထုအတွက်မှန်ကန်တဲ့လူရက်တွေကိုလှုပ်ဆောင်နိုင်မယ်လို့ကျွန်တော်တို့တကယ်မျှော်လင့်ပါတယ်။ကိုယ့်ပြည်သူလူထုအတွက်လိုအပ်တာကိုလှုပ်ဆောင်ရမှာကမြန်မာစီအစွတ်ပါ။မြန်မာလူထုဘဝတိုးတက်ဖို့လိုအပ်တဲ့လှုပ်ဆောင်မှုတွေကိုမလုပ်ဘူး။ဒီမိုကရေစီကိုညီညာစွာအသွင်ကူးပြောင်းရေးလိုအပ်တာတွေကိုမလုပ်ဘူးဆိုရင်နောက်ထပ်ဒဏ်ခတ်အရေးယူမှုတွေပြုလုပ်ဖို့အမေရိကန်ပြည်ထောင်စုကပြင်ဆင်ထားသလိုကုလသမဂ္ဂကလည်းအရေးယူသွားမှာဖြစ်ပါတယ်
။မြန်မာပြည်သူလူထုဟာစစ်အစိုးရရဲ့မှားယွင်းချွတ်ချော်တဲ့အုပ်ချုပ်မှုအောက်မှာဘေးဒုက္ခရောက်နေရခြင်းစစ်အစိုးရအဖွဲ့ဝင်တွေနဲ့သူတို့ရဲ့အပေါင်းပါတွေကတော့ချမ်းသာတဲ့ထက်ချမ်းသာလာကြတာကြောင့်အဲ့ဒီလူပုဂ္ဂိုလ်ဒူးချင်းစီကိုဓာတ်ရိုက်ပိတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုကအရေးယူတာဖြစ်တယ်။ဒါဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတွေကိုမြင့်တင်ရေးအမေရိကန်မူဝါဒရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့အင်ဖြူတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်အစိုးရကကိုယ့်ပြည်သူလူထုကိုအကြမ်းဖက်ဖိနှိပ်အုပ်ချုပ်တာမရက်ဆိုင်ဘူးဆိုရင်တော့အဲ့ဒီလိုအုပ်ချုပ်မှုကိုခိုင်မြဲအောင်ကြားကန်ပေးနေပြီးအဲ့ဒီကနေအကျိုးအမြတ်တွေမတရားရယူနေတဲ့စတီဗင်လောလိုလူမျိုးတွေကိုဓာတ်ရိုက်ပိတ်မှတ်ထားပြီးတော့ဆက်အေးယူသွားမယ်လို့အကြမ်းဖက်မှုနဲ့ဗန်ဒါရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးစတူဝတ်လီဗေးကလည်းဗန်ဒါရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။အခုချမှတ်တဲ့စီးပွားရေးတန်ခတ်မှုတွေဟာလူထုချင်းစီကိုဓာတ်ရိုက်ပိတ်မှတ်ထားတာဖြစ်တဲ့အတွက်လူထုများအားစုကြီးကိုထိခိုက်မှုမရှိဘဲပိတ်မှတ်ထားသူတွေကိုသာထိခိုက်ပါတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ USCB ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးဦးအောင်တင်ကပြောပါတယ်။
ဒီစီဝိုင်းပေးဆုံးမှာဒီပုံကုတ်တယောက်ချင်းရဲ့ဒီကျောင်းချမ်းသာမှုကိုပြတ်မှတ်ထားတာဟုတ်။မဒီလော့စင်ဟန်တို့စတီဗင်လို့တို့တို့မှဒီမတမာတဲ့နီးနဲ့ရရှိထားတဲ့ငွေကြီးဥစ္စာအမြောက်များရှိတယ်။အဲဒီငွေကြီးတွေလည်းတို့ကဒီနိုင်ငံပြင်ပမှာပေါ့နော်။ဟိုစင်ကာပူ၊ထိုင်းစရှိတဲ့နိုင်ငံတွေမှာဟန်ပြကွန်မြူနတီထောက်ပြီးတော့ငွေစည်းတွေဖွင့်ပြီးတော့မြုပ်နှံစုဆောင်းထားတာရှိတယ်။အဲဒီစုဆောင်းမှုတွေနဲ့ပဲဒီနာဖတ်ပို့ကျွေးတွေကိုတို့ကငွေကြီးအခြေထောက်ပံ့နေလိုအပ်ရင်လိုအပ်သလိုလက်နက်တွေဝယ်ယူပေးတယ်စသဖြင့်ဒီလိုနာဖတ်ပို့ကျွေးတွေတို့အလုပ်ကျွေးလုပ်နေပြုနေကြတာဟုတ်။ဆိုတော့အခုလိုမျိုးဒီပုံကုတ်တယောက်ချင်းရဲ့စီးပွားရေးလုပ်ငန်းများကိုပိတ်မှတ်ထားပြီးအရေးယူပေးဆိုတာအပြင်အများပြည်သူကြီးကိုဘလို့မှထိခိုက်မှာမဟုတ်ပါဘူး
။ဓာတ်ရိုက်ပိတ်မှတ်ထားတဲ့စီးပွားရေးသမားတွေအပြင်ဒီစီးပွားရေးသမားတွေနဲ့ဆက်ဆက်နေတဲ့ဒီစီးပွားရေးသမားတွေကြောင့်ချမ်းသာကြွယ်ဝနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုလည်းဒီလိုတန်ခတ်အရေးယူမှုတွေကထိခိုက်စေပါတယ်လို့ဦးအောင်တင်ကဆက်ပြောပါတယ
်။နောက်ဖက်စစ်ကောင်းဆောင်တွေရဲ့ဒီစီးပွားရေးပေါ့နော်ဟိုကြွယ်ဝချမ်းသာမှုပို့ပြီးတော့ဟိုဟာပိတ်မှတ်ထားပါတယ်။ဟိုခင်ဗျားလည်းကြားမယ်ဗျာမြန်မာနိုင်ငံထဲမှာဒီနောက်ဖက်စစ်ကောင်းဆောင်တွေသူတို့ရဲ့မိသားစုဝင်တွေဟိုတနေ့ကလေးတယောက်ကတနေ့မဟုတ်ဘူးတော့မှသိင်းနဲ့ချီတုံးနေကြတာမျိုးပေါ့နော်ဒီနိုင်ငံတကာအာရှနိုင်ငံတွေကလည်းလောလောကူကူခရီးထွက်ပြီးတော့ဒီ credit card နဲ့ဟိုထင်းသလိုချက်လဲသုံးဆွဲနေရမျိုးဒီလောက်ကြွယ်ဝချမ်းသာမှုတွေအများကြီးကိုနားဖတ်စေကောင်းဆုံးတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့ထောက်ပံ့မှုနဲ့ရရှိကြတာပါသူတို့ရရှိနေတဲ့ဒီနိုင်ငံတော်ကပေးရလာကဆိုတော့လာကနဲ့သူတို့ဒီလိုမျိုးနေလို့မရဘူးလေကျအခုလိုမျိုးဒီသူတို့ကိုအလုပ်ကျပြုနေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်တို့ကပေးဆိုဟန်တာရင်းအပြင်ဒီစီးပွားရေးလုပ်ငန်းရှင်တွေကနားဖတ်ပို့ချုပ်တင်တဲ့သူတို့ရဲ့မိသားစုဝင်တွေကိုထောက်ပံ့နေရတဲ့အတိုင်းတရားခါရင်းနဲ့ပို့ပြီးတော့ယုံနေလာမှသိကြပါတယ်
။အခုလိုအမေရိကန်ပြည်ထောင်စုကချမှတ်တဲ့အရေးယူဒဏ်ခတ်မှုတွေကနေတဆင့်နိုင်ငံတကာကနေတညညထဲချမှတ်တဲ့အရေးယူမှုတွေဖြစ်လာနိုင်ပါတယ်လို့လည်းဥအောင်တင်ကပြောပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်ဘန်ဒါရေးဝန်ကြီးဌာနရဲ့ဒဏ်ခတ်အရေးယူမှုစီးရင်ထဲမှာလော်စစ်ဟန်သူ့ရဲ့သားဖြစ်သူစတီဗင်လောစတီဗင်လောရဲ့ဇနီးဖြစ်သူဆီဆီလီယာလောနဲ့သူတို့တွေလက်ပတ်လှုပ်ဆောင်နေတဲ့ကုမ္ပဏီတွေပါဝင်ပါတယ်။အဲ့ဒီအထက်မှာ Asia World Company Limited, Asia Light Company Limited, Asia World ကုန်ထုတ်လုပ်ငန်း, Asia World စိတ်ကန်းစီမံခန့်ခွဲမှုလုပ်ငန်းတို့အပြင်ဆီဆီယာလောစီမံခန့်ခွဲလုပ်ကိုင်နေတဲ့စင်ကာပူအခြေစိုက်ကုမ္ပဏီ10ခုလည်းပါဝင်ပါတယ်။ဒါအပြင်ဥတီစာပိုင် Arian Palace Hotel နဲ့အပန်းဖြေစခန်းနဲ့မြန်မာ Treasure အပန်းဖြေစခန်းတို့ကိုလည်းအခုဒဏ်ခတ်မှုစီးရင်ထဲမှာထပ်ပြီးတော့ထည့်သွင်းထားပါတယ်။ မကြသေးခင်ကလည်းမြန်မာပြည်တွင်ဒီမိုကရေစီရေလှုပ်ရှားနေတဲ့အဖွဲ့တွေကဥတည်စားပိုင်စီးပွားရေးလုပ်ငန်းတွေအပြင်မြန်မာစစ်ကောင်းဆောင်တွေသူတို့မိသားစုတွေနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မောက်ကြဖို့မြန်မာပြည်သူလူထုကိုနှိုးဆော်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ